တိုင်းနိုင်ငံမှာတော့ online လောင်းစားတွေကိုတရားဝင်ခွင့်ပြုမယ်ဆိုတဲ့အစီအစဉ်ကြောင့်ရာဇဝတ်ဂိုင်းတွေအနေနဲ့အင်းကြီးချင်းနိုင်ငံတွေမှာလုပ်ခဲ့သလိုပဲသူရဲ့လုပ်ငန်းတွေကို online ပေါ်ကိုရှိပြီးတော့တရားမဝင်ငွေကြီးခွာဝါချမှုတွေလုပ်လာမှာဆိုရင်နေကြပါတယ် online လောင်းစားတွေကိုခွင့်ပြုမယ်ဥပဒေကြမ်းတလားတွင်ထွက်လာနိုင်မယ်လို့တိုင်းနိုင်ငံ digital စီးပွားရေးဆိုင်ရာဝန်ကြီး Process Gender Ruran Trong ကပြီးခဲ့တဲ့အပတ်ကပြောခဲ့တာပါလက်ရှိအစိုးရဖွဲ့ရဲ့နောက်မှာရှိသူလို့ယူဆကြတဲ့ဝန်ကြီးချုပ်ဟောင်း Taxation Work ကလည်းဒီစီဇန်ကိုလူလလထောက်ခံခဲ့ပါတယ်။အခုလို online လောင်းစားတွေတရားဝင်ခွင့်ပြုခြင်းအဖြစ်အစိုးရအတွက်တစ်နှစ်ကို American Dollar 3 Billion နီးပါးဝင်ငွေတိုးလာနိုင်တယ်လို့ဝန်ကြီးချုပ်ဟောင်း Taxation ကပြောခဲ့ပါတယ်။ဥပဒေပြင်ပမှာရှိနေပြီးသားဒီလုပ်ငန်းတွေကိုတရားဝင်ခွင့်ပြုပေးခြင်းအဖြစ်အဲ့ဒီနောက်ကွယ်ကရာဇဝတ်မှုကျူးလွန်သူတွေကိုမောင်းထုတ်နိုင်မယ်လို့ဝန်ကြီး Prasad ကယူဆပြောဆိုပါတယ်။တရားမဝင်ဖြစ်နေတဲ့လောင်းစားလုပ်ငန်းတွေကိုတရားဝင်ဥပဒေပေါ်အတွင်းတင်းကျပ်ပြီးထိုက်တဲ့တဲ့အခွန်တုပ်တွေရရှိဖို့ရည်ရွယ်တာဖြစ်တယ်လို့ Prasad ကဒိန်းတောက်တွေကိုပြောပါတယ်။အခုလို online လောင်းစားလုပ်ငန်းတွေကိုဥပဒေနဲ့ညီတရားဝင်ခွင့်ပြုဖို့လုပ်နေချိန်မှာပဲအပန်းဖြေစခန်းတွေ hotel တွေအတွင်းမှာဖွင့်ထားတဲ့ casino လောင်းစားယုံတွေကိုလည်းတရားဝင်ခွင့်ပြုဖို့ထိုင်းဆွေကပြင်ဆင်ဆောင်နေပါတယ်။ online လောင်းစားလုပ်ငန်းတရားဝင်ခွင့်ပြုမှုဆိုင်ရာဥပဒေကြမ်းကိုဝန်ကြီးချုပ်ရုံးကနေအတည်ပြုချက်ရပြီဆိုတော့ထိုင်းလွှတ်တော်မှာဆွေးနွေးကြဖို့ရှိနေပါတယ်ခင်ဗျာ။